ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်ပြည်ထောင်စုကအမည်မဲစည်းရုံးမှာထည့်သွင်းသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်တဲ့အဆိုကိုဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာတင်သွင်းထားမှာတော့လွှတ်တော်ကိုယ်စားလှယ်တွေအားလုံးကတညီတညွတ်ထဲသဘောတူအတည်ပြုခဲ့ကြပါတယ်။ဒီအကြောင်းကိုကုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အာဏာရပြည်ခိုင်ပြိုးပါတီရဲ့ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့မန္တလေးတိုင်းတောင်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်ပြည်ထောင်စုကအမည်မဲစည်းရင်းနဲ့ထည့်သွင်းပြီးပြစ်မှတ်ထားပြစ်ဒဏ်ခတ်ပိတ်ဆို့လိုက်တဲ့လူရဲပေါ်ကန့်ကွက်ကြောင်းအဆိုတရက်ကိုမင်္ဂလာတော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တာပါဒီအဆိုကိုလွှတ်တော်ကိုယ်စားလှယ်အားလုံးကကန့်ကွက်သူမရှိသဘောတူအတည်ပြုလိုက်ကြပါတယ်အမေရိကန်အစိုးရရဲ့လူရဲကိုဘာကြောင့်ကန့်ကွက်ရသလဲဆိုတာကိုတော့ပြည်ခိုင်ပြိုးပါတီအေယာဝတီတိုင်းကြံကင်းလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ကြီးက VOA ကိုရှင်းပြပါတယ်
လွှတ်တော်ကိုယ်စားလှယ်တယောက်ကိုအမေရိကန်ဆိုရတာပိတ်ပင်သားရှိတယ်ပြည်နာရှိတဲ့ခါကျတော့လွှတ်တော်ရဲ့ကုန်တိတ်ကတည်တယ်နောက်တစ်ခုကကိုယ်စားလှယ်ကုန်တိတ်ကတည်တယ်ကိုတို့ကဥအောင်တော့ကိုယ်နိုင်ငံပြည်သူလူရဲ့ကိုယ်စားလှယ်ဖြစ်နေတယ်လွှတ်တော်ရဲ့တာဝန်ပေးထားတဲ့ရေးရကွန်ပြီးဥက္ကဋ္ဌတယောက်ဖြစ်တဲ့အတွက်ကြောင့်လွှတ်တော်ဘက်ကတော့ရှင်းရှင်းပြောရရင်ကိုယ်လည်းတက်စိတ်ကိုလက်ထိန်လာတာပဲကိုယ်ဘက်ကတော့လွှတ်တော်ကုန်တိတ်ကထိခိုက်တယ်လွှတ်တော်ကိုယ်စားလှယ်တိတ်ကထိခိုက်တယ်လို့ခံယူတယ်ဒါကြောင့်မလို့ကိုတို့ဘက်ကဆိုတင်နေတဲ့အဲ့ဒါကိုလွှတ်တော်ထဲမှာတင်ပြတယ်တင်ပြတဲ့ခါလွှတ်တော်တစ်ခုလုံးကကန့်ကွက်ချက်မရှိယူရန်နဲ့မစဘုတ်နဲ့ဆုံးဖြတ်တယ်ဒါပဲလို့
ဦးအောင်တောင်းနဲ့ပတ်သက်ပြီးပြည်ခိုင်ပြူပါတီဘက်ကတင်သွင်းတဲ့ဒီအဆိုကို NLD ပါတီဘက်ကလည်းကန့်ကွက်မှုမရှိဘဲသဘောတူညီခဲ့တာပါ။ဘာကြောင့်မကန့်ကွက်ရတာလဲဆိုတာကို NLD ပါတီမန္တလေးတိုင်းအမရဗူရာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကခုလိုဆိုပါတယ်
။2012ခုနှစ်ဂျာဗီယာရွေးကောက်ပွဲပြီးကြတဲ့ကျွန်တော်လွှတ်တော်တွေဝင်တဲ့အချိန်မှာကျွန်တော်တို့ဒီဘာပြောလဲဆိုတော့တရားဝင်ဆွေးနွေးရေးနဲ့ငြင်းရေးကြမ်းရေးကျွန်တော်တို့လုပ်နေနော်။ဒါပေမဲ့တော့ဂျာဗီယာပုံစံအခြေခံကိုပြင်မယ်နိ။အဲ့ဒါတော့လည်းမကျွန်တော်ရဲ့နောက်ကဆက်ခုပါလားဆိုမျိုးသားပြန်လည်ရင်းကြစီဒီမူပေါ်မှာလက်တင်နေဆိုပြီးတော့လုပ်တာကျွန်တော်လွတ်တော်ရဲ့မှာနော်တိုင်းပြည်ကောင်းမဲ့အနေထားနော်ဒီလိုပဲဖြစ်နေတဲ့ဒီသူတင်တယ်ကျွန်တော်တို့အဲတိုင်းပြည်အတွက်အကျိုးရှိမယ်ဆိုရင်ကျွန်တော်တို့လည်းညာစီမူမူကြီးရဲ့ပုံထောက်ခံကြတာပါအခုဒီအရကိုလည်းကျွန်တော်တို့တင်ပြပြောတဲ့ကာလမှာငင်းကြတယ်အဲဒီကြောင်းလာတဲ့ဖြစ်စဉ်နဲ့ဒီမိုကရေစီလည်းရတယ်နော်နောက်ဒီပြည်ကောင်းလေးလုံအောင်လုပ်နေတာကိုလည်းအားလုံးကိုဒီချုံးမှုကြည့်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့တွေကဒီမြေသားပြန်လည်ရင်ကြားစီရေမှုပေါ်မှာရပ်တည်ပြီးတော့ကျွန်တော်ထောက်ခံပေးတာပါ
။2010ရွေးကောက်ပွဲပြီးချိန်ကစလို့အမေရိကန်သမ္မတဥဘာမားရဲ့မြန်မာပြည်ဆိုင်ရာမူဝါဒတွေပျော့ပြောင်းလာပြီးအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးတွေတိုးတက်လာခဲ့ပါတယ်။ဥအောင်တောင်းကိစ္စနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြုမှုချက်ကိုအခုလိုကန့်ကွက်လိုက်တာဟာနှစ်နိုင်ငံအစိုးရကြားဆက်ဆံရေးတွေထိခိုက်လာမှာကိုစိုးရိမ်နေသူတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ခိုင်မျိုးပါတီလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ကြီးကအခုလိုတုံ့ပြန်ပါတယ
်ကိုတို့ထဲမှာအဲ့ဒါပါတယ်လေရရှိအချိန်ကြီးကောင်းနေတဲ့အမေရိကန်မြန်မာဆက်ဆံရေးကိုထိခိုက်နေစေနိုင်တယ်ဒီလိုရကထိခိုက်မှာဆိုလို့ကိုဒီကိစ္စကိုတော့တန်းကွက်တာအမေရိကန်ဆိုရကမြန်မာနဲ့ဆက်ဆံရေးကောင်းနေတာမလုပ်တင်မလို့ကိုယူစီတာပေါ့ကျွန်내ဟိုဘာခေါ်လဲဟိုလုပ်ငန်းရှင်နဲ့မဆိုင်ဥအောင်တန်းကလွှတ်တော်ကိုယ်စားလှယ်ဒီ
ပြပါ
လွှတ်တော်ကိုယ်စားလှယ်ကိုထိရင်လွှတ်တော်ပြန်တဲ့လူပဲပေါ့ဒါပါပဲ
ပြည်ခိုင်မျိုးပါတီခေါင်းဆောင်တူဖြစ်တဲ့ဦးအောင်တောင်းကိုအမေရိကန်ကပြစ်မှတ်ထားစီးပွားရေးပိတ်ဆို့တဲ့စီးရင်တဲ့အော်တိုဘာလ31ရက်နေ့မှာထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ